မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အကျအတဲတွေကိုဖြေရှင်းနိုင်ဖို့နီလန်းရှာနေတဲ့ကုလသမဂ္ဂအသွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘူဂနာနဲ့ထိုင်းဝန်ကြီးချုပ်တို့ဘန်ကောက်မြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။စစ်ကောင်ဆောင်ဟောင်းတအုပ်ဖြစ်တဲ့ဝန်ကြီးချုပ်ပရယုတ်ချောင်းချာဟာစစ်အာဏာသိမ်းပြီးအာဏာရယူခဲ့သူဖြစ်တယ်လို့မြန်မာစစ်ကောင်ဆောင်ဘုဆုံမှုကြီးမရောက်လိုက်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသူအဖြစ်ရှုမြင်ကြပါတယ်။မြန်မာနိုင်ငံအရေးကိုငြိမ်းချမ်းစွာအဖြေရှာနိုင်ဖို့မြန်မာစစ်တပ်နဲ့ထိုင်းနိုင်ငံကပူပေါင်းပြီးတော့နီလန်းတွေရှာပေးနိုင်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းမစ်ဘူဂနာကထိုင်းဝန်ကြီးချုပ်ချန်အိုချာကိုပြောဆိုခဲ့တဲ့ဆိုပြီးထိုင်းအစိုးရရဲ့ကြေညာချက်မှာပြောထားပါတယ်။ထိုင်းအစိုးရဘက်ကလည်းမြန်မာအတွက်အကျိုးရှိမဲ့ကိစ္စတွေကိုနားတောင်ဖို့တည်င်းအချက်လက်တွေဝင်းမြဖို့အသင့်ရှိပါတယ်လို့ဝန်ကြီးချုပ်ချန်အိုချာကပြန်လည်ပြောဆိုခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုလည်းသူတို့နဲ့အုပ်ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ဘူဂနာဟာဧပြီလကလေးကထိုင်းနိုင်ငံမှာအခြေစိုက်လုပ်ကိုင်နေတာပါ။မစ်ဘူဂနာဟာအင်ဒိုနီးရှားနိုင်ငံမှာဧပြီလနောက်ပိုင်းကကျင်းပခဲ့တဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့မြန်မာအရေးဆွေးနွေးပွဲပြင်ပမှာပို့ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်အခြားအာဆီယံကောင်းဆောင်တွေနဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်။အာဆီယံအစည်းအဝေးမှာရခဲ့တဲ့မြန်မာအရေးဘုံသဘောတူညီမှုအချက်၅ချက်ကိုအချိန်မီအပြည့်အဝအကောင်အထည်ဖော်ရေးအာဆီယံအဖွဲ့ကိုအနီးကအားပေးဖို့အာရှမှာတည်င်းမှာအတော်ကြာဆက်ပြီးနေထိုင်တော်အောင်မယ်လို့လည်းမစ်ဘူဂနာကပြောပါတယ်။